မေရိကန်စစ်လေယာဉ်တွေဟာစီးရီးယားနယ်ခြားအနီးအီရတ်နယ်မြေတဲကပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်သဘုံ40ကတည်ဆုံးကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။စနေနေ့မှာကြေညာချက်ထုတ်ပြန်ရမှာအနောက်ပိုင်းကကာရာဘီလာမြို့အနီးမှာကားတွေကိုရပ်တန့်ရှာဖွေနေကြတဲ့လက်နက်အပြည့်စုံကင်ဆောင်ထားကြတဲ့စစ်သွေးကြွတွေကိုဒုံးကျည်ခုနှစ်ဆင်းနဲ့ပစ်ခတ်ခဲ့ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒီတော့တင်အီရတ်အရာရှိတွေကဝင်းပလေတရင်လို့အမည်ပေးထားတဲ့လက်ရွေးစင်ကွန်မန်ဒိုတပ်ဖွဲ့ဝင်ဟောင်းတူဟာတရင်ဌာနချုပ်အတွင်းမိမိကိုယ်ကိုဗုံးခွဲခဲ့တဲ့အတွက်လူသုံးဦးသေဆုံးကြောင်းပြောကြပါတယ်။ဘက်တက်မှာလဲသဘုံတွေဆောက်လုံရေးလုပ်သားတွေသေဆောင်လာတဲ့မီနီဘတ်ကိုပစ်ခတ်တဲ့အတွက်အ ਨੇ ဆုံးအီရတ်တူသေဆုံးပြီး၃ဦးဒဏ်ရာရရှိသွားပါတယ်။ဒီကနေ့မှာပဲပြည်ထောင်ဝင်ကြီးဘေယန်ဂျာဗာကအီရတ်မြို့တော်မှာသဘုံတွေကိုလိုက်လံဖန်စီဒါကိုချီကျူးလိုက်ပါတယ်အဲ့ဒီစရတပြည့်စစ်စင်ရေးကြောင့်ဂျမ်ဖက်မှာ1300ခန်းကိုဖမ်းမိခဲ့ပြီးမြို့တော်မှာကားဘုံခွဲမှုတွေတိတိတသားနေပါတော့ကြောင်းသူကပြောပါတယ်